Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2014ခုနှစ်ဒီဇင်ဘာလ5ရက်တာချာနေ့ညနေပဲ VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ16 19နဲ့25တို့ကနေဖမ်းယူနားဆင်နိုင်ကြပါရဲ့ရှင်။ကျွန်မခွန်ညိုပါအခုညနေပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်တားညိုပါနယူးယောက်မြို့မှာလူမဲမျိုးသားတဦးဖမ်းဆီးခံရစဉ်တည်ဆုံးခဲ့တဲ့ဖြစ်ရပေါ်လူဖြူနယူးယောက်ရဲရရှိကိုတရားမစွဲဖို့တရားရုံးဂျူရီဖွဲ့ကဆုံးဖြတ်တာကြောင့်အမေရိကန်ပြည်အောင်စုတခွန်းမှာဒုတိယညအဖြစ်နဲ့ဆန္ဒပြမှုတွေမနေ့ကဆက်ဖြစ်ပါတယ်။နောက်ယာယီကအနားယူသွားတဲ့အမေရိကန်ကာကွယ်ဝင်ကြီးနေရာကိုအစာထိုးရွေးချယ်ထားသူကိုသမ္မတဩဘာမာအနေနဲ့ဒီနေ့တောက်ကြနေမှာတည်ဝင်ကြေညာဖို့ရှိပါတယ်။နဝေးဖီးနဲ့မိဖုရားတို့မြန်မာနိုင်ငံမန္တလေးရောက်ခိုက်မန္တလေးမှာရှိတဲ့စင်းရသာရက်ကွက်ကိုအတင်းဖဲရှားပစ်တာနဲ့ပတ်သက်ပြီးတော့နိုဝေးနိုင်ငံရဲ့ဌာနကမြန်မာအာဏာပိုင်တွေကိုကန့်ကွက်စာပေးဖို့လေလို့သိရပါတယ်။ဆက်လက်ဒီထိတ်တန့်ရောက်တဲ့တွင်တွေကိုနမ်းလောင်နေတူကြီးညာပြသဖို့ရှိပါတယ်ခင်ဗျာ
။ကောင်းပါပြီရှင်။အခုနားဆင်ရမယ့်မြန်မာသတင်းဆောင်ပါတွေမှာတော့ကာကွယ်ပေးဖို့လိုအပ်နေစေမြန်မာအင်တာနက်လွတ်လပ်ခွင့်ချေနေမလေးရှားရောက်မြန်မာတွေအသက်ခံနေရတာနဲ့ပတ်သက်လို့မြန်မာလူမျိုးတချို့ကိုမလေးရှားအာဏာပိုင်တွေကဖမ်းဆီးထိန်းသိမ်းထားတာဆက်တဲ့သတင်းတွေနဲ့အတူအမျိုးသားပညာရေးဥပဒေပါပြဋ္ဌာန်းချက်တွေကလိုအပ်ချက်တွေနဲ့ပတ်သက်လို့တော့
ပညာရေးရတကယ်အခြေခံဥပဒေဖြစ်တဲ့ဒီအမျိုးသားပညာရေးဥပဒေထဲမှာအမှတ်ခံချက်မဖြစ်မနေထည့်ပေးထားရမယ်။နိုင်ငံတော်ဘတ်ဂျက်ကဘလောက်ကိုပေါ့နော်ပညာရေးအတွက်နှစ်စဉ်သုံးဆပါမယ်ဆိုရဲအမှတ်ခံချက်လည်းပါရမယ်ပေါ့နော်။
ဥပဒေပညာရှင်ဒေါ်ညညိုသင်းနဲ့တခြားဥပဒေပိုင်းပညာရေးပိုင်းကျွမ်းကျင်သူတွေရဲ့ပြောပြချက်တွေကိုလည်းထုတ်လွှင့်ပေးသွားမှာပါ။ဒီလိုသတင်းဆောင်ပါတွေမတိုင်ခင်အရင်ဆုံးတော့နောက်ဆုံးသိထားရတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုသားညိုဦးနဲ့နန်းလောင်တို့ကကြီးညာပေးပါမယ်ရှင်။
နယူးယောက်မြို့မှာလူမဲမျိုးသားတဦးဖမ်းဆီးခံရစဉ်တည်ဆုံးခဲ့ရတဲ့ဖြစ်ရပ်ပေါ်လူဖြူနယူးယောက်အရာရဲရရှိကိုတရားမစွဲဖို့တရားရုံးဂျူရီအဖွဲ့ကဆုံးဖြတ်လိုက်တာကြောင့်အမေရိကန်ပြည်ထောင်စုတဝန်းမျိုးကြီးတွေမှာဒုတိယညအဖြစ်နဲ့ဆန္ဒပြမှုတွေဆက်ဖြစ်ပါတယ်။လက်နက်မဲ့လူမဲမျိုးသားကိုရဲကနောက်ပြန်လေပင်ချုပ်ဖမ်းဆီးစဉ်မှာအသက်ရှူကျက်ပြီးတော့အဲ့ဒီလူမဲမျိုးသားတည်ဆုံးခဲ့ရတာပါ။နယူးယောက်မြို့မှာဒုတိယညအဖြစ်နဲ့အမေရိကန်စံချိန်ဒီတာရေးနေ့ညပိုင်းဆန္ဒပြမှုမှာဆန္ဒပြသူအချို့ကိုရဲကဖမ်းဆီးခဲ့ပါတယ်။လူမဲမျိုးသားအီရစ်ဂန်နာတည်ဆုံးခဲ့ရတဲ့ဖြစ်ရပ်ပေါ်မှာနယူးယောက်ရဲရရှိဒန်နီယယ်ပန်တလီယိုကိုတရားမစွဲဖို့ဂျူရီဖွဲ့ကဆုံးဖြတ်လိုက်တဲ့နောက်ဒီဖြစ်ရပ်ပေါ်မကျေနပ်မှုဒေါသတွေဟာနယူးယောက်သာမကဒီဝါရှင်တန်ဒီစီနဲ့အခြားမြို့တွေကိုပါပြန့်နှံ့သွားတာပါဂန်နာတည်ဆုံးမှုဟာဒီဖမ်းဆီးခံရစဉ်အသက်ရှူကျက်ပြီးတော့တည်ဆုံးခဲ့ရတာလို့စစ်စစ်တမ်းတွေမှာဖော်ပြပါတယ်နယူးယောက်ရဲဌာနမှာတော့ဖမ်းဆီးစဉ်မှာအခုလိုမျိုးနောက်ပြန်လေပင်ချုပ်ဖမ်းဆီးတာမျိုးကို1993ခုနှစ်ကတည်းကတားမြစ်ထားပါတယ်နယူးယောက်မြို့တော်ဝင်ကတော့နယူးယောက်ရဲတပ်ဖွဲ့အတွက်တနန်းပြန်ပေးမဲ့အစီအစဉ်တွေကိုကြီးညာပြီးတော့မကျေနပ်ချက်တွေကိုဖြေလျှော့ပစ်ဖို့ကြိုးစားခဲ့ပါတယ်။နယူးယောက်ကိစ္စအခုလိုမျိုးမကျေနပ်မှုတွေဖြစ်တာမတိုင်ခင်ကလည်းဖာဂူဆန်မှာရဲရရှိတူကလူမဲလူငယ်တူကိုပြစ်တတ်ခဲ့တဲ့ပေါ်မကျေမနပ်ဆန္ဒပြမှုတွေဟာအမေရိကန်နိုင်ငံတော်မြို့တော်များများမှာဖြစ်ပွားခဲ့ပါတယ်။အခုလိုဒီနယူးယောက်နဲ့ဖာဂူဆန်ကိစ္စဂျူရီလူကြီးတွေရဲ့ဆုံးဖြတ်ချက်ပေါ်မှာပြည်တော်စုအဆင့်ကနေဝင်ရောက်ဖြေရှင်းကင်တွေဖို့နိုင်ငံသားအခွင့်အရေးလှှရှားသူတွေကတော့တောင်းဆိုနေပါတယ်။ဒီပြည့်ရနှစ်ခုစလုံးမှာဂျူရီလူကြီးတွေရဲ့ဆုံးဖြတ်ချက်အပေါ်ကန့်ကွက်ဖို့အတွက်လာမယ့်ဒီစနေနေ့ကြာလို့ရှိရင်ဝါရှင်တန်ဒီစီမှာနိုင်ငံအဝန်းကဆန္ဒပြသူတွေစုပြီးတော့ချီတက်ဆန္ဒပြမှုတရားလုပ်ဖို့လည်းစီစဉ်ထားကြပါရခင်ဗျာ
အမေရိကန်နိုင်ငံအတွင်းအထောက်အထားမရှိတဲ့ရွှေ့ပြောင်းနေထိုင်သူပေါင်း၄သန်းကျော်ကိုနေထိုင်ခွင့်ပေးမဲ့သမ္မတဩဘာမားရဲ့အုပ်ချုပ်ရေးအာဏာကိုပြက်ပြဲစေမဲ့အဆိုကိုအမေရိကန်အောက်လွှတ်တော်အမတ်တွေကအတည်ပြုလိုက်ပါတယ်။လွှတ်တော်ပြောရေးဆိုခွင့်ရှိသူ Republican အမတ် John Boehner ကတော့သမ္မတဩဘာမားရဲ့အုပ်ချုပ်ခွင့်အာဏာကိုပယ်ချဖို့ကြိုးစားမှုဟာနောက်လထဲ Republican အများစုပါတဲ့ကြမ်းကြိမ်ပွဲမှာအလေးနက်ထားစရာကိစ္စဖြစ်လာလိမ့်မယ်လို့ဆိုပါတယ်။နောက်သတင်းပတ်ထဲမှာအစိုးရကိုလမ်းဖွင့်ပေးမဲ့ဆွေးနွေးမှုမျိုးတွေလုပ်ဖို့ရှိပါတယ်။ဒီအချိန်မှာအထက်လွှတ်တော်ကသမ္မတရဲ့ဖက်သက်လှုပ်ဆောင်ချက်အတွက်ငင်းခုံမှုတွေလုပ်နိုင်မှာပါဒီလိုလုပ်ရတာကလည်းကျွန်တော်တို့အဖွဲ့ဝင်တွေအနေနဲ့တွေနဲ့အတော်များများဆွေးနွေးပြီးမှဖြစ်လာတာပါပုံပွင့်လင်းလင်းပြောရရင်ဒါဟာကျွန်တော်တို့အဖို့အောင်မြင်ဖို့အခွင့်အလမ်းတွေရစီမယ်လို့ထင်တယ်လို့ပြောခွင့်ရသူမစ္စတာဘိုနာကပြောသွားပါတယ်အင်ဖြူရာကတော့သမ္မတရဲ့လှုပ်ဆောင်မှုကတရားဝင်တယ်လို့တစ်ချိန်လုံးပြောနေတာပါဒါအပြင်သမ္မတအနေနဲ့အောက်လွှတ်တော်ရဲ့အဲ့ဒီပြဋ္ဌာန်းချက်သူစီတင်သွင်းလာရင်ဗီတိုအာဏာသုံးပြီးပယ်ချလိမ့်မယ်လို့ဆိုပါတယ်ဒီမိုကရက်တစ်အမတ်တွေကတော့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေကိုဖျက်ဆီးခြင်းမရှိဘဲနဲ့ Republican သမ္မတတွေဖြစ်တဲ့ Ronald Reagan နဲ့ George W. Bush တို့ကသမ္မတရဲ့အုပ်ချုပ်ရေးအာဏာကိုသုံးပြီးလူဝင်မှုကြီးကြပ်ရေးကိစ္စတွေကိုကင်တွယ်ခဲ့တယ်လို့ဆိုပါရရှင်
။ယာယူကနေအနားယူသွားတဲ့ American ကာကွယ်ဝင်ကြီး6ခေကန်ကအစာထုတ်ရွေးချယ်ထားသူကိုသမ္မတဩဘာမာအနေနဲ့အခုတောက်ကြနေမှာတရားဝင်ကြီးညာပြောဆိုမှာဖြစ်ပါတယ်။တောက်ကြနေကြီးညာမယ်ဆိုတာကိုသမ္မတအိမ်ပြီးတော့ပြောခွင့်ရသူကတီးပြုပေမဲ့သမ္မတကဘသူကိုရွေးချယ်ထားတယ်လဲဆိုတာကိုတော့ပြောမတော့ပါဘူး။တစ်ပြေးနေသူကတော့ဒီဒုတိယကာကွယ်ဝင်ကြီးဟောင်းလည်းဖြစ်အစ်မြင့်လက်နက်ပစ္စည်းဆိုင်ရာကျွမ်းကျင်သူလည်းဖြစ်တဲ့ Ashton Carter ဖြစ်လာလိမ့်မယ်လို့တွက်ဆနေကြပါတယ်။ ကာကွယ်ဝင်ကြီးအတွက်ရထားစဉ်းစားတဲ့စီးနဲ့မှာကာတာပါဝင်တဲ့အကြောင်းအိပ်ပြီးတော့တာဝန်ရှိသူတွေကအတည်ပြုတယ်လို့ပဲသူ့ရဲ့အရေးအသွေးကိုလည်းချီချူပြောခဲ့ပါတယ်။အသက်60အရွယ်အက်ရှ်တွန်ကာတာဟာတချိန်တုန်းကတော့ဒီကာကွယ်ဝင်ကြီးဌာနရဲ့လက်နက်အဝဲတော်ဖြစ်ခဲ့တယ်လို့ပဲသူနဲ့ပတ်သက်ပြီးတော့ဒီဝါရှင်တန်နိုင်ငံရေးမှာပါတီနှစ်ရပ်စလုံးရဲ့ထောက်ခံမှုကိုလည်းရထားသူဖြစ်ပါတယ်။ဒါပေမဲ့လည်းသူ့အရင်ဟေဂယ်လိုတော့သူဟာစစ်ဖက်တိုက်ခိုက်ရေးကလာသူတော့မဟုတ်ပါဘူး။မစ္စတာဟေဂယ်ကတော့ဒီတိုက်ခိုက်ရေးဘက်ကလာတဲ့စစ်ပြန်ဟောင်းတဦးအနေနဲ့ပထမဆုံးကာကွယ်ဝင်ကြီးဖြစ်လာခဲ့သူပါ။မစ္စတာဟေဂယ်ဟာနှစ်နှစ်ကြာကာကွယ်ဝင်ကြီးတာဝန်ယူပြီးတော့ပြီးခဲ့တဲ့လတုန်းကပဲရုတ်တရက်ယာလူကနေပြီးတော့နှုတ်ထွက်သွားခဲ့တာပါ။မစ္စတာဟေဂယ်ကိုယာလူကနေနှုတ်ထွက်ဖို့အတွက်အင်ဂျီရောကနေပြီးတော့ PR ပေးခဲ့တယ်လို့သတင်းတွေထွက်ပေါ်ခဲ့ပြီးမြဲအင်ဂျီရောတာဝန်ရှိသူတွေကတော့ဒီကိစ္စပေါ်မှာတရားဝင်ညင်းပါလေ။ကာကွယ်ဝင်ကြီးတစ်ဖြစ်နဲ့ယာသာစဉ်းစားခံရတဲ့လက်ရှိအမိမြေလုံခြုံရေးဝန်ကြီးဖြစ်တဲ့ Ginger Sun အထက်လွှတ်တော်မှ Jack Reed ကာကွယ်ရေးဌာနရာရှိဟောင်း Mitchell Flournoy တို့အပါအဝင်အတော်များများဒီယာတုလက်ခံယူဖို့ကိုယ်တိုင်ညှင်းဆန်ခဲ့ပြီးတဲ့နောက် Ashton Carter ဟာကာကွယ်ရေးဝန်ကြီးအသစ်ဖြစ်လာနိုင်တယ်ဆိုပြီးတော့တစ်ပီးခံခဲ့ရသူဖြစ်ပါတယ်ခင်ဗျာ
အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ရဲဆဲဦးနဲ့တန်တရားရှိသူစစ်သွေးကြွ၈ယောက်တိတ်ဆုံးသွားခဲ့ရတဲ့ရုရှားနိုင်ငံရဲ့ပြည်내ခွဲချီချန်ရဲမျိုးရော Gronzi ကရဲတွေကိုထောက်ခံပေးကြဖို့ရုရှားသမ္မတဗလာဒီမီယာပူတင်ကတိုက်တွန်းလိုက်ပါတယ်မစ္စတာပူတင်က1990ခုနှစ်တည်းအတွင်းကဖြစ်သွားခဲ့တဲ့ခွဲထွက်ရေးသမားတွေကိုထောက်ခံခဲ့တဲ့အတွက်အကြမ်းဖက်မှုတွေဘလို့ဖြစ်သွားတယ်ဆိုတာအမှားရနေဆဲဖြစ်တဲ့အကြောင်းပြောပါတယ်သွေးစွန်းနေတဲ့လက်တွေနဲ့လူသက်သမားတွေကိုတပုံးလို့ခေါ်ဝတ်တုံးဆွဲခဲ့ပြီးသူတို့တွေကြောင့်လူတွေကြောက်လန့်ကြဖြစ်နေခဲ့ရတယ်လို့ဆိုပါရယ်။ဒါအပြင်အဲ့ဒီတပုံတွေကပဲအခု Gronzi မှာပြန်ပေါ်လာပါရယ်။ဒေသရင်းကအယက်သားတွေနဲ့တရားရေးဖက်ကလူတွေဒီကိစ္စကိုကင်တွယ်နိုင်မယ်လို့သူယုံကြည်တဲ့အကြောင်းမစ္စတာပူတင်ကဆက်ပြောသွားပြီးဒီအုပ်စုကအရင်လောက်ရက်တွေခြေရာဖျောက်ပြီးနောက်ထပ်အချမ်းဖက်အုပ်စုတည်ထောင်လာလို့ဆိုပါရယ်။မြို့ရင်းကကားအဝင်ထွက်တွေကိုစစ်ဆေးတဲ့ဂိတ်မှာကြာတာပရိနေကတိုက်ခိုက်မှုတွေဖြစ်ပွားခဲ့ပြီးတေဆုံးသွားတဲ့တန်တရာရှိသူအကြမ်းဖက်သမားတွေရဲ့အလောင်းတွေကိုကောက်ယူပြီးတဲ့နောက်နာရီပိုင်းအကြာမှာပဲအကြမ်းဖက်မှုဆန့်ကျင်ရေးကာလပြီးသွားပြီလို့ရုရှားကပြောပါရယ်အာနာပိုင်တွေကတော့တိုက်ခိုက်ရေးသမားတွေကအထက်ဆယ်ထက်ရှိတဲ့ပုံနစ်ဆက်အဆောက်အဦနဲ့အနာကအစာတင်ကြောင်းကိုတိမ့်ပိုက်ထားတယ်လို့ဆိုပါရယ်ရဲအယောက်30လောက်လဲတန်ရာရသွားပါရယ်ပြီးခဲ့တဲ့ဆယ်စုနှစ်နောက်ခုအတွင်းကရုရှားကနေလွတ်လပ်ရရလို့တဲ့မွတ်စလင်အုပ်စုတွေကချီချမ်းတဲ့သူ့ရဲ့မြို့တော် Gronzi တို့ကရေရှည်စစ်ပွဲတန်းကိုခန်းစားခဲ့ရပါတယ်ရှင
် VOA ကအတန်ညနေပိုင်းမြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုက်ဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA ကနေပြနိုင်ငံတကာသတင်းတွေကိုဆက်လက်တင်လွှင့်နေပါတယ်။နော်ဝေးပြည်ရင်ဟာရယ်နဲ့မိဖုရားကြီးစုံကြတို့မြန်မာနိုင်ငံမန္တလေးရောက်ခိုက်မန္တလေးမှာရှိတဲ့စင်ရသားရက်ွက်ကိုအတင်းဖယ်ရှားပစ်ခဲ့တာနဲ့ပတ်သက်ပြီးတော့နော်ဝေးနိုင်ငံကြီးဌာနကမြန်မာအာဏာပိုင်တွေစီကိုကန့်ကွက်စာပို့ထားတယ်လို့နော်ဝေးနိုင်ငံရဲ့အနာခီဆိုတဲ့သတင်းတရမှာဖော်ပြပါရယ်နော်ဝေးပြည်နဲ့မိဖုရားဟာရေချောင်းကနေပြီးတော့မန္တလေးကိုဒီကနေ့တောက်ကြနေဆက်ရောက်มาဖြစ်လို့အဲ့ကန္နာတလျှောက်နေထိုင်တဲ့စင်းသားမိသားစုတွေကိုအတင်းကျပ်ဖယ်ရှားပစ်ခဲ့တယ်လို့ဖော်ပြပါရယ်ဒါဟာမြန်မာနိုင်ငံရဲ့စင်းရဲမွေးတည်မှုကိုဖုံးကွယ်ဖို့ကြိုးစားတဲ့လုပ်ရပ်ဖြစ်တယ်လို့လည်းသတင်းမှာရေးပါရယ်မြန်မာနိုင်ငံဟာစင်းရဲတဲ့နိုင်ငံဖြစ်တာမို့လို့ဒီအတွက်နော်ဝေးနိုင်ငံကအကူအညီတွေပေးဖို့ကြိုးစားနေတယ်ဒီလိုဆောင်ရွက်မှုဟာနားလည်မှုလွဲတဲ့လှုပ်ဆောင်ချက်ဖြစ်တယ်ဆိုပြီးတော့နော်ဝေးလွှတ်တော်ရဲ့နိုင်ငံခြားရေးရာနဲ့ကာကွယ်ရေးကော်မတီဖွဲ့ဝင်တူကလည်းနော်ဝေးတန်လွင်ဌာနကိုပြောဆိုတယ်လို့ကိုကရေးပါတယ်စင်းရဲမွေးတည်မှုဆိုတာဟာဖုံးကွယ်လို့ရတဲ့အရာမဟုတ်တာကြောင့်အခုဒီလှုပ်ရပေါ်မှာစိတ်ပြည့်ရတယ်လို့နော်ဝေးနိုင်ငံခြားရေးဌာနအရာရှိတူရေးသားပြောဆိုချက်ကိုလည်းကိုကရေးပါတယ်နော်ဝေးပြည်နဲ့မိဖုရားဟာအခုတနင်္လာနေ့ကမြန်မာနိုင်ငံကိုဆက်ရောက်ခဲ့တာဖြစ်ပြီးတော့သမ္မတဦးသိန်းစိန်နဲ့တွေ့ဆုံခဲ့တယ်လို့ပဲပြည်အောင်စုလွှတ်တော်နိုင်ကသူရဦးရှိမန်းနဲ့လည်းလွှတ်တော်မှာတွေ့ဆုံခဲ့ပါတယ်။ဒါ့အပြင်မြို့သားဒီမိုစီဖွဲ့ချုပ်ဥက္ကဋ္ဌဒေါက်တာဆုကြည်နဲ့လည်းတည်တံတွေ့ဆုံပါတယ်။ရန်ကုန်တက္ကသိုလ်ကိုတွားရောက်ပြီးတော့စီရတုခမဆောင်မှာလူလူချေပြုအဖွဲ့အစည်းတွေနဲ့လည်းတွေ့ဆုံပါတယ်။အခုတော့ဒီမန္တလေးမြို့ကိုရောက်ရှိနေတာဖြစ်ပါတယ်ခင်ဗျာ။
ဖိလစ်ပိန်နိုင်ငံမှာဝင်ရောက်လာတော့မဲ့အင်အားပြင်းမုန်တိုင်းကြောင့်မြေပြိုနိုင်တဲ့နေရာတွေနဲ့ပင်လယ်နားကရွာသူရွာသားထောင်ပေါင်းများစွာတို့ဘေးလွတ်ရာကိုရွှေ့ပြောင်းသွားနေကြပါရယ်ဖိလစ်ပိန်နိုင်ငံကပြီးခဲ့တဲ့နှစ်ကကြောက်စရာမုန်တိုင်းတာကိုနှစ်လန်းထူအောင်ကြိုးစားနေရဆဲကာလလည်းဖြစ်ပါရယ်ဖိလစ်ပိန်လိုရိုက်ချက်လိုအတိတ်ပဲရတဲ့တိုင်ဖွန်းဟာဂပစ်ကတနအီလေတိုက်နှုန်း155မိုင်ရှိတဲ့မုန်တိုင်းဟာဖိလစ်ပိန်နိုင်ငံအရှေ့ဘက်ကမ်းခြေကစမားဒေတာကိုစနေနေ့နောက်ပိုင်းမှာဝင်ရောက်လာဖို့ရှိတယ်လို့မိုးလေဝသပညာရှင်တွေကခန့်မှန်းချပါရယ်ဒီဒေတာကအရင်နှစ်ကတိုက်ဖွန်းဟန်ယန်ဝင်ရောက်တိုက်ခတ်သွားတာကြောင့်လူပေါင်း9300ကျော်သေဆုံးသွားခဲ့ရတာပါဒါဟာကုန်းတွင်းပိုင်းကိုဝင်ရောက်တိုက်ခိုက်သွားတဲ့အထက်မှာအင်အားအကြီးဆုံးမုန်တိုင်းလည်းဖြစ်ပါရယ်အဲ့ဒီဒေတာကလူထောင်ပေါင်းများစွာဟာခုချိန်ထိတဲတွေနဲ့နေထိုင်နေရဆဲလဲဖြစ်ပါရယ်ဟာဝိုင်မှာရှိတဲ့ American Sitter ပူတွဲတိုက်ဖွန်းသတိပေးစင်တာကတော့ တိုင်ဖုန်းဟာဂပစ်ဟာမြေပြုံမှုတွေကိုဖြစ်စေပြီးတဲ့နောက်မနီလာကိုဝင်ရောက်လာနိုင်ပြီးမြောက်ပိုင်းကိုရွှေ့သွားနိုင်တယ်လို့ဆိုပါရရှင
်။နံပါတ်ဖြစ်နေတဲ့ထိုင်းမြင်ဘူမိဘောဟာဆီယောင်ရဲ့ညွှန်ကြားချက်ရသူ့ရဲ့89နှစ်မြောက်မွေးနေ့မှာလူလူကိုမိကွန်းပြောမဲ့အစီအစဉ်ဖြတ်လိုက်ရပါတယ်။ကမ္ဘာမှာနန်းသက်အရှည်ဆုံးဘီရင်တစ်ပါးဖြစ်တဲ့ဘီရင်ဘူမိဘောကိုခဏလေးပဲဖြစ်ဖြစ်တွေ့ခွင့်ရဖို့ဘန်ကောက်မြို့ဆီရော်ရီရဲ့စီးရုံပြပမှာစောင့်နေသူထောင်ထဲချီကတော့ဘီရင်ကိုတွေ့ခွင့်ရတဲ့အတွက်စိတ်ပြက်လက်ပြက်ဖြစ်ခဲ့ကြပါတယ်ခင်ဗျာ။
နောက်ဆုံးသိထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုသားညုံနဲ့နန်းလောင်တို့ကြီးညာပေးသွားတာပါ။အခုညနေခင်းဇက်တိုက်ထုတ်လွှင့်ပေးသွားမယ်မြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေမှာတော့အရင်ဆုံးမြန်မာပညာရေးစနစ်အတွင်းဘာတွေအားနည်းလိုအပ်နေလဲကြည့်ကြရအောင်ပါ။အမျိုးသားပညာရေးဥပဒေပါပြဋ္ဌာန်းချက်တွေမှာဒီမိုကရေစီစံနှုန်းနဲ့မညီတဲ့လိုအပ်ချက်အားနည်းချက်တွေအများပြားရှိနေတယ်လို့ပညာရေးပိုင်းဥပဒေပိုင်းဆိုင်ရာပညာရှင်တွေကဝေဖန်ထောက်ပြလိုက်ပါတယ်။သပိတ်မှောက်ကျောင်းသားတွေဥဆောင်ဖွဲ့စည်းထားတဲ့ဒီမိုကရေစီပညာရေးလှုပ်ရှားမှုဥဆောင်ကော်မတီကကျင်းပတဲ့ပညာရေးပြုပြင်ပြောင်းလဲမှုနဲ့အမျိုးသားပညာရေးဥပဒေဆိုင်ရာစာတမ်းဖတ်ပွဲမှာအခုလိုပြောသွားခဲ့တာပါ။နိုင်ငံလုံးဆိုင်ရာကျောင်းသားထုအစည်းအဝေးကနေအမျိုးသားပညာရေးဥပဒေနဲ့ပတ်သက်လို့အစိုးရအနေနဲ့ရက်ပေါင်း60အတွင်းဆွေးနွေးညှိနှိုင်းမှုတွေလုပ်ဖို့တောင်းဆိုထားခြင်းလည်းဖြစ်ပါတယ်။အသေးစိတ်ကိုတော့ဆက်သွယ်စုံစမ်းထားတဲ့မဆုမွန်ကပြောပြပေးပါမယ်ရှင်။
ဒီမိုကရေစီပညာရေးလှုပ်ရှားမှုဥဆောင်ကော်မတီကဥဆောင်ပြီးဒီကနေ့ကျင်းပပြုလုပ်တဲ့ပညာရေးပြုပြင်ပြောင်းလဲမှုနဲ့အမျိုးသားပညာရေးဥပဒေဆိုင်ရာစာတမ်းဖတ်ပွဲမှာပညာရေးဆိုင်ရာပါတကူပညာရှင်တွေကအမျိုးသားပညာရေးဥပဒေနဲ့ပတ်သက်တဲ့သူတို့ပြုစုထားတဲ့စာတမ်းတွေကိုဖတ်ကြားဆွေးနွေးတင်ပြနေကြတာဖြစ်ပါတယ
်
ဒါကတော့ပညာရှင်တွေဆွေးနွေးနေကြတဲ့အတန်းမှာဒီမိုကရေစီပညာရေးစနစ်ဘယ်လိုတည်ဆောက်မလဲ။ကျောင်းသားအခွင့်အရေးနဲ့အနာဂတ်မြန်မာပြည်ပညာရေးမှာဗဟိုချုပ်ကိုင်မှုလျှော့ချရေးစတဲ့အမျိုးသားပညာရေးဥပဒေဆိုင်ရာအားနည်းချက်လိုအပ်ချက်တွေကိုပညာရှင်တွေကဝေဖန်ထောက်ပြဆွေးနွေးခဲ့ကြတဲ့အကြောင်းဒေါက်တာသိန်းလွင်ကအခုလိုပြောပြပါဗျာ။ဒီ
ပညာရှင်တွေကအမျိုးသားပညာရေးဥပဒေကိုဘယ်လိုသုံးသပ်လဲဆိုတာကိုအကြောင်းသားတွေစီစဉ်တဲ့ပွဲပါဒီပွဲမှာတော့ဆရာကြီးတွေလာတယ်ဒေါက်တာဗမောက်ခါကြီးအငြိစဗမောက်ခါကြီးတွေဒေါက်တာတင်အောင်တို့ဒေါက်တာတင်နိုင်တို့လာကြတယ်ဆရာကြီးဒေါက်တာအောင်ခင်းစင်လည်းလာတယ်နောက်ဥပဒေပညာရှင်တွေလည်းလာကြပါဆရာကြီးတွေကတော့ကျောင်းသားတမကရှိရမယ်ဆိုတဲ့ဘက်ကနေပြောတယ်ကျောင်းသားတမကလွတ်လပ်စွာဖွင့်ပြီးခင်းရှိရမယ်စကလုံးကအစတမကလိုပဲသုံးရမယ်စက်ကတူရဲ့အုပ်ချုပ်ရေးကောင်စီတွေမှာကျောင်းသားတမကကိုယ်စားလှယ်တွေပါရမယ်ကျောင်းသားတမကအထောက်အုံရှိရမယ်ဆိုအရာတွေပြောသွားပါဒီဆီယမ်မြတ်တမကလည်းဆွေးနွေးတယ်ဆီယမ်မြတ်တမကသူတို့လုပ်ထားတဲ့သူတည်သနာပေါ့ဆက်ကတူတွေကိုပိုင်ပြဌာန်းခွင့်ရှိတဲ့ပုံမှာအကြောင်းသားတွေဆရာတွေမိဘတွေဘယ်လိုမြင်ကြလဲဆိုတဲ့ပုံမှာသူတို့သူတည်သနာလုပ်ထားတဲ့ဆရာကသာပြီးတော့ရှင်းပြပါတယ်သူတို့ရှင်းရင်းကောက်ယူခဲ့တဲ့သူအများစုကဆက်ကတူတွေရဲ့လွတ်လပ်ခွင့်ပေါ့ကိုပိုင်ပြဌာန်းခွင့်ရှိဖို့လိုတယ်အကြောင်းသားတမကရှိဖို့လိုတယ်ဆရာတွေလွတ်လပ်ခွင့်ရှိဖို့လိုတယ်ဆက်ကအားလုံးကဌာနရှိတယ်ဆိုတော့သူတို့သူတည်သနာသူရှိချက်ကိုပြောပါတယ်နောက်88ကလည်းသူဆုံးထုံးလို့လာပြောပါတယ်ဒီနေ့နေ့ရလည်းကျွန်တော်အနေနဲ့ပြောပါတယ်ဒီဥပဒေအပေါ်မှာသုံးသပ်ချက်ကျွန်တော်တင်ပြပါ
အမျိုးသားပညာရေးဥပဒေကိုလေးလာစမ်းစစ်ခြင်းဆိုတဲ့ခေါင်းစဉ်နဲ့ပညာရေးဆိုင်ရာဥပဒေပြဋ္ဌာန်းမှုမှာလွတ်လပ်မှုနဲ့အမှခံချက်ရှိဖို့အရေးတကြီးလိုအပ်တယ်ဆိုတာကိုဥပဒေပညာရှင်အမြင်နဲ့ဆွေးနွေးခဲ့တဲ့အကြောင်းဒေါက်တာညိုညိုသိန်းကအခုလိုပြောပြပါတယ
်ပညာရေးရဲ့တကယ်အခြေခံဥပဒေဖြစ်တဲ့ဒီအမျိုးသားပညာရေးဥပဒေထဲမှာအမှခံချက်မဖြစ်မနေထည့်ပေးထားရမယ်ဥပမာဆရာနဲ့ကျောင်းသားတွေရဲ့လွတ်လပ်စွာသင်ပင်ဖော်စီခွင့်လို့လွတ်လပ်စွာထောက်ရှားဆောင်ရွက်ခွင့်လို့ပေါ့နော်အဲ့ဒါဥပဒေနဲ့အညီပေါ့နော်အာမခံထားအောင်နောက်ပြီးတော့ဒီပညာရေးဥပဒေမှာပဲနိုင်ငံတော်ဘတ်ချက်ကဘလောက်ကိုပေါ့နော်ပညာရေးအတွက်နှစ်စဉ်သုံးဆပါမယ်ဆိုတော့အာမခံချက်လည်းပါရမယ်ပေါ့နော်အကြောင်းနေမှာကိုပိုင်လွတ်လပ်ခွင့်ရှိတဲ့အကြောင်းကောင်စီအစည်းအဝေးတွေပေါ်ဖို့ပေါ့နော်ဒီပညာရေးဥပဒေထဲမှာအာမခံချက်ပေးထားရမယ်ပေါ့နော်အဲ့တော့ပညာရေးဥပဒေရဲ့တစ်ခုမှာလိုအပ်ချက်တွေပေါ့နော်ဘာတွေလိုအပ်တယ်ဆိုတော့ဒါဆွေးနွေးရပါဥပဒေတစ်ခုမှာအာမခံချက်ပေးမထားပဲနဲ့အနည်းဥပဒေရောက်မှထည့်မယ်ဆိုတော့ဟာဟိုဥပဒေစာကိုကျော်လွန်လာရောက်တယ်ပေါ့နော်အဲ့ဒါကြောင့်မလို့အစကတည်းကဟိုဥပဒေထဲမှာထည့်သွင်းပေးထားမှသာလေအနည်းဥပဒေကိုရေးဆွဲတဲ့နေရာမှာထိတ်ချရတာပေါ့နော်အဲ့ဒါကြောင့်မလို့မြန်မာပြည်ရဲ့ဥပဒေမှာနိုင်ငံတော်အစိုးရအလုံးမဲ့ဥပဒေရဲ့တာဝန်ခံကတိကိုပေးချသိဖို့ပေါ့နော်ကတိခံဝန်ချက်တွေပါဖို့ဟိုဆွေးနွေးပြကြတာပါ
ပြဌာန်းထားတဲ့အမျိုးသားပညာရေးဥပဒေဟာအများပြည်သူကျောင်းသားဆရာတွေရဲ့သဘောဆန္ဒမပါဘဲနဲ့ဗဟိုချုပ်ကိုင်မှုနဲ့ပြဌာန်းခဲ့တာဖြစ်တဲ့ဆိုတာကိုပညာရှင်တွေရဲ့သုံးသပ်ဆွေးနွေးမှုအများပြည်သူသိရှိနားလည်နိုင်စေဖို့တပိတ်မောက်ကျောင်းသားတွေကအခုလိုဆောင်ရွက်တာဖြစ်တယ်လို့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတက်မကများအဖွဲ့ချုပ်ဘာကတာကမင်းသွေးတစ်ကအခုလိုရှင်းပြပါဗျာ
ဒီပြည်ရှင်တွေဆိုလို့ရှိရင်ကျွန်တော်တို့ဒီအထူးဘက်ကလည်းမဟုတ်ဘူး။နောက်ဒီမင်းကြီးပါတီဘက်ကလည်းမဟုတ်ဘူး။တို့တွေကဒီဈာမှာရှိနေလက်ရှိလွတ်လပ်တဲ့ freelance ကိုစီရင်ရှင်တွေပေါ့။အဲ့တော့တို့ရဲ့ဝေဖန်တဲ့အချက်အလက်တွေကတော့ဒီဘက်ကမလိုက်ခဲ့နဲ့စီရင်ရှင်ဆန်တဲ့ဝေဖန်မှုမျိုးတွေဒီမျိုးသက်ပြန်မှုတွေလောက်တာ။အဲ့တော့တို့တွေကဥပဒေဒီတွေကအရင်ကောင်းမွန်တဲ့စီရင်ရှင်တွေကိုသွားဖို့အတွက်လိုအပ်တဲ့အရာရှိနေတဲ့အဆမကောင်းတဲ့ဥပဒေလို့တို့ကပွင့်နေနေစီရင်သွားပါတယ်။
သမရလက်မှတ်ရေးထိုးပြဋ္ဌာန်းလိုက်တဲ့အမျိုးသားပညာရေးဥပဒေကိုသဘောမတူလက်မခံဘူးဆိုပြီးတော့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတက်မကများအဖွဲ့ချုပ်ဘာကတာတက္ကသိုလ်ကျောင်းသားများတက်မကအဖွဲ့ချုပ်တက္ကသကကျောင်းသားတွေကခေါင်းဆောင်ပြီးတော့နိုင်ငံလုံးဆိုင်ရာကျောင်းသားတို့အရေးပေါ်အစည်းအဝေးခေါ်ယူပြီးဆန့်ကျင်ကန့်ကွက်ခဲ့ကြတာဖြစ်ပါတယ်။အမျိုးသားပညာရေးဥပဒေနဲ့ပတ်သက်လို့အစိုးရအနေနဲ့ရက်ပေါင်း60အတွင်းဆွေးနွေးညှိနှိုင်းမှုတွေလုပ်ဖို့တောင်းဆိုထားချိန်နဲ့တပြိုင်နက်တည်းမှာပဲကျောင်းသားတွေကရန်ကုန်မန္တလေးနဲ့အထက်ပမာပြည် KI နေမှာတပိတ်မောက်ဆန္ဒပြလှုပ်ရှားမှုတွေနဲ့အတူပညာရေးဥပဒေနဲ့ပတ်သက်တဲ့ရှင်းလင်းဟောပြောပွဲတွေကိုဇက်တိုက်လှုပ်ဆောင်နေကြတာလည်းဖြစ်ပါတယ်ရှင
်။အမျိုးသားပညာရေးစနစ်အတွင်းကလိုအပ်ချက်အားနည်းချက်တွေအကြောင်းကိုမဆုမွန်စူးစီးတင်ပြခဲ့တာပါ။အခုတခါမြန်မာပြည်ရဲ့အင်တာနက်လွတ်လပ်မှုကိုလည်းအလဲပေးပြရစီ။မြန်မာနိုင်ငံရဲ့အင်တာနက်လွတ်လပ်မှုဟာ2014ခုနှစ်အတွင်းပြောင်းလဲတိုးတက်လာခဲ့ပေမယ့်အင်တာနက်သုံးစွဲသူတွေရဲ့အခွင့်အရေးကိုအကာအကွယ်ပေးဖို့လိုအပ်နေဆဲဖြစ်တယ်လို့ Freedom House အဖွဲ့ကြီးကပြောလိုက်ပါတယ်။မြန်မာနိုင်ငံအပါအဝင်နိုင်ငံပေါင်း65နိုင်ငံရဲ့အင်တာနက်လွတ်လပ်မှုကိုသုတေသနပြုစုထားတဲ့ Freedom of the Net 2014 အစီရင်ခံစာကို Freedom House အဖွဲ့ကြီးကကြာသပတေးနေ့ကထုတ်ပြန်ခဲ့တာပါ။အကြောင်းဆိုကတော့မတ်အင်ဂျင်နိုင်ကပြောပြပေးပါမယ်ရှင်။
American ပြည်ထောင်စု Washington DC အခြေဆိုင် Freedom House လို့ခေါ်တဲ့ကမ္ဘာတဝန်းနိုင်ငံတွေရဲ့လွတ်လပ်မှုနဲ့ပတ်သက်ပြီးစောင့်ကြည့်နေတဲ့အဖွဲ့ကထုတ်ပြန်လိုက်တဲ့ Internet လွတ်လပ်မှုအစီရင်ခံစာ2014အရမြန်မာနိုင်ငံဟာအရင်က Internet လွတ်လပ်မှုလုံးဝမရှိတဲ့အဆင့်ကနေဒီနှစ်အတွင်းတစ်စိတ်တစ်ပိုင်းအဖြစ်လွတ်လပ်မှုရှိလာတဲ့အဆင့်ကိုရောက်လာခဲ့တယ်လို့ဖော်ပြထားပါတယ်။ဒါနဲ့ပတ်သက်လို့အစီရင်ခံစာကိုတွဲပတ်ပြုစုရေးသားသူသူတေတီMadeline App က VOA ကိုအခုလိုပြောပါတယ
်. Well, it was a very dynamic year for internet freedom in Myanmar because they changed status.
မြန်မာနိုင်ငံရဲ့ internet လွတ်လပ်မှုဟာဒီနှစ်အတွင်းအရှိန်အဟုန်နဲ့ပြောင်းလဲခဲ့တာပါ။ဆက်သွယ်ရေးဥပဒေအစ်စ်ကိုပြဋ္ဌာန်းနိုင်ခဲ့တာကြောင့်အခုလို internet လွတ်လပ်မှုအဆင့်တိုးလာခဲ့တာဖြစ်ပါတယ်။ဒီဥပဒေကြောင့်မြန်မာနိုင်ငံရဲ့ internet phone ဆက်သွယ်ရေးဈေးကွက်ကိုပွင့်လင်းလာခဲ့တာပါ။ဒါပေမဲ့အဲ့ဒီဥပဒေမှာအင်တာနက်အွန်လိုင်းကတဆင့်စစ်တပ်နဲ့အစိုးရခေါင်းဆောင်ပိုင်းကိုဝေဖန်ရေးသားသူတွေအပေါ်အရေးယူပြစ်ဒဏ်ပေးတဲ့အချက်ကိုတော့မပြောင်းလဲပဲဆက်ပြီးတော့ထားရှိနေတာကြောင့်မြန်မာရဲ့အင်တာနက်လွတ်လပ်မှုဟာတစ်စိတ်တစ်ပိုင်းအဖြစ်လွတ်လပ်မှုရှိလာတဲ့အစ်စ်မှာပဲရှိခဲ့တာပါလို့ Madeline App က VOA ကိုပြောသွားတာပါ။အသစ်ပြဋ္ဌာန်းခဲ့တဲ့ဆက်သွယ်ရေးဥပဒေမှာအာသာချက်အာဏာချက်တွေရှိနေပြီးအုပ်ချုပ်ရေးပိုင်းကလိုသလိုအသုံးချနေတာတွေရှိနေတယ်လို့လည်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဩတရသီရိပြည်သူ့လွှတ်တော်အမတ်ဦးမင်းသူက VOA ကိုပြောပါတယ
်။အဲကျွန်တော်တို့ပါဝင်ပါမယ်။ကျွန်တော်ဒါကျွန်တော်အနေနဲ့ခင်ဗျာဟောဆောက်ပါလိမ့်မယ်။မကြီးရွယ်မဲနဲ့ဟိုကိုယ်ခံစားချက်ပေါ်မှာပြောခဲ့တဲ့ကိစ္စတစ်ခုပေါ်မှာဒါကျွန်တော်အရေးယူဆောင်ရွက်တာရှိခဲ့တယ်။အဲ့ဒါကတော့ဆက်သွယ်ရေးပုံမှာ66ဖြစ်ပြီးပေါ့လေ။ဆိုဆိုကျန်တဲ့ဒီမြို့ခွင်ငယ်လာမြို့လေးရှိတယ်ဒီပေါ်မှာကျွန်တော်ကဒါပြည်လဲအောင်ပေါ့လေဒါကျွန်တော်နဲ့ကျင်းအောင်ဆရာတော်များတန်ခါတော်များကိုကျင်းအောင်လာတောင်းမှလျှောက်ထားပြီးမှအမှုနေတာရုပ်သိမ်းပါတဲ့အနေထားမျိုးလေးအဲ့တော့တခြားကျွန်တော်ရဲ့စူးစူးဝါးဝါးရင်းနေတဲ့စာမျက်နှာတွေလည်းရှိတယ်ဟိုသင်္ကေတချားဆိုရင်ဒါကျွန်တော်အလုံးနာမည်တက်ပြီးမှတော့ကျွန်တော်ပုဂ္ဂိုလ်ရေးမှာပြောကြည့်ပါဦးကျွန်တော်ရဲ့ဘယ်လိုကောင်းဆောင်မေးအောင်ဆန်းသူကြီးပေါ့ချင်းချောက်ထားတဲ့အနေထားမျိုးထောက်ရေးခဲ့တာလည်းရှိတယ်လေအဲ့ဒီရှိတဲ့ပုံမှာပြည်လိုက်ကြတော့ဘာမှအရေးယူဆောင်ရွက်မှုမရှိဘူးလေအဲ့ဒီပုံမှာဒီခွဲခြားမှုတွေနည်းနည်းတော့ရှိနေတာမှအမှန်ပါပဲ
ဒါအပြင်ဆက်သွယ်ရေးဥပဒေမှာအရင်မြမဒီမိုကရေစီလှုပ်ရှားခဲ့သူတွေကိုနှစ်ရှည်ထောင်ဒဏ်တွေချမှတ်ခဲ့တဲ့ electronic ပုံမှာကိုဖြတ်သိမ်းတယ်ဆိုတာမျိုးအတိအလေးပြဋ္ဌာန်းထားခြင်းမရှိသေးဘူးလို့ဦးမင်းသူကပြောပါတယ်
လက်ထံဥပဒေကိုဒီဥပဒေနဲ့ဖြတ်သိမ်းပြီဆိုလည်းဥပဒေလည်းဒီဥပဒေမှာမပါတာကိုကျွန်တော်သတိထားမိကြတယ်ပေါ့လေတကယ်တော့ဥပဒေပြဋ္ဌာန်းရင်အရင်ဥပဒေအဟောင်းကိုဖြတ်သိမ်းရတယ်အဲ့ဒီအစားထုတ်ရတယ်ဆိုအကျဉ်းချလေးရှိတယ်ဒါပေမဲ့ကျွန်တော်ဒီဥပဒေကိုလေ့လာကြည့်တဲ့အခါကျတော့ဒီဟာကိုအရင်လက်ထံဥပဒေဖြတ်သိမ်းပြီလို့မပြောတဲ့အတွက် electronic ဥပဒေလို့တိတိကျကျဒီရွယ်ချက်ရှိရှိနဲ့ဒီမျိုးစီပြုပြောင်းရင်လုပ်တဲ့ပုံစံတွေဒါမှမဟုတ်စိုးရတဲ့သဘောထားအလင်းမတူတဲ့လူတွေပုံမှာလက်ကတဲ့ဥပဒေမျိုးအတော့ဝင်ပါလေကျွန်တော်စိုးရိမ်ပါလေ
မြန်မာနိုင်ငံမှာအင်တာနက်လွတ်လပ်မှုအခွင့်အရေးကိုအသုံးချပြီးတော့လူမျိုးရေးဘာသာရေးအစွန်းရောက်အုပ်စုတွေကကြိုးကြိုက်ချေလည်နေတာကိုလည်း Freedom House အနေနဲ့အထူးစိုးရိမ်မိကြောင်း Madeline App က VOE ကိုပြောပါတယ
် That was definitely a concern for us. It is obviously good news that there isn't content
ကျွန်တော်တို့အနေနဲ့ဒီကိစ္စနဲ့ပတ်သက်လို့တကယ်ပဲစိုးရိမ်မကင်းဖြစ်မိပါတယ်မြန်မာနိုင်ငံမှာအင်တာနက်သုံးဆွဲတာကိုအရင်ကလိုစင်စါဖြတ်တောက်တာမျိုးမရှိတော့ဘူးဆိုတာသတင်းကောင်းပါဒါပေမဲ့လည်းတစ်ချိန်တည်းမှာပဲစစ်တပ်နဲ့နှိစက်တဲ့ဘာသာရေးအုပ်စုကနေအင်တာနက်လွတ်လပ်ခွင့်ကိုကြိုးကြိုက်ချေလည်နေတာဟာတကယ့်ကိုစိုးရိမ်စရာကောင်းပါတယ်လို့ပြောသွားတာပါ2013ခုနှစ်အောက်တိုဘာလမှာဆက်သွယ်ရေးဥပဒေတစ်ကိုမြန်မာနိုင်ငံမှာအတည်ပြုပြဋ္ဌာန်းခဲ့ပြီးတဲ့နောက်2014 match လာမှာစတင်ရင်းနှီးမြှုပ်နှံခဲ့တဲ့နော်ဝေးအခြေစိုက်တယ်လီနော်ဆက်သွယ်ရေးကုမ္ပဏီဟာပြည်ရင်းကနေပထမဆုံးနိုင်ငံတကာအင်တာနက်ကွန်ရက်နဲ့ဓာတ်ရိုက်ဆက်သွယ်နိုင်အောင်ဆောင်ရွက်ခဲ့တယ်လို့ Freedom House ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ဒီနိုင်ငံတကာနဲ့ပတ်သက်လို့တော့ Freedom House ရဲ့အစီရင်ခံစာအရအင်တာနက်လွတ်လပ်မှုအဆင့်ဟာကျဆင်းလာတယ်လို့ဆိုပါတယ်။အထူးသဖြင့် Iran, Syria, တရုတ်နိုင်ငံတွေမှာအင်တာနက်လွတ်လပ်မှုကျဆင်းသွားခဲ့တယ်လို့အစီရင်ခံစာမှာရေးသားထားပါတယ်ရှင
်။မန်အင်ဂျင်နိုင်ပြောပြသွားတာပါ။အခုတခါတော့မလေးရှားနိုင်ငံဘက်ကိုအလှည့်ပေးပါဦးမယ်ရှင်။မလေးရှားနိုင်ငံမှာတွားရောက်အလုပ်လုပ်နေကြတဲ့မြန်မာနိုင်ငံသားတွေအသက်ခံနေရတာဟာအယောက်20ကျော်သွားတဲ့အကြောင်းမလေးရှားပြည်တွင်းသတင်းတွေကနေဒီရက်ပိုင်းအတွင်းထုတ်ပြန်ခဲ့ပါတယ်။အလားတူတပ်ဖြတ်မှုတွေမှာလည်းဒီရက်ပိုင်းအတွင်းရှိနေဆဲဖြစ်ပြီးမြန်မာနိုင်ငံသားဘာသာကြားတချို့ကိုဖမ်းဆီးထားတဲ့အကြောင်းမလေးရှားရဲတွေကထုတ်ဖော်ပြောဆိုပေမဲ့မြန်မာတန်ယုံကတော့အဖမ်းခံရတဲ့သူတွေဟာမြန်မာနိုင်ငံသားတွေဟုတ်မဟုတ်ဆိုတာကိုအတိမပြုသေးပါဘူး။အပြည့်စုံကိုထိုင်းချေဆိုင် VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင်။
မလေးရှားနိုင်ငံမှာအလုပ်လုပ်ကင်နေကြတဲ့မြန်မာရှေ့ပြောင်းအလုပ်သမားတွေတက်ဖြတ်ခံရမှုတွေက2014ခုနှစ်ထဲမှာလူ20ကျော်ရှိသွားပြီဖြစ်ပါတယ်။မလေးရှားနိုင်ငံဘာတာဝေါမှာ2014ခုနှစ်အတွင်းမြန်မာနိုင်ငံသား20ဦးသေဆုံးခဲ့ကြောင်းနဲ့သူတို့တဲက18ဦးဟာအကြမ်းဖက်တက်ဖြတ်ခံခဲ့ရကြောင်းပြည်နယ်ရဲဌာနကကြေညာထားတာပါ။ဒီလိုအကြမ်းဖက်တက်ဖြတ်မှုတွေကိုစုံစမ်းစစ်ဆေးနေကြောင်းကိုတော့နိုဝင်ဘာလဒုတိယပတ်အတွင်းမှာမလေးရှားနိုင်ငံပိုင်သတင်းစာတွေမှာရေးသားဖော်ပြခဲ့ပါတယ်။ဒီအပိုင်းတွင်းမှာပဲအလားတူတပ်ဖြတ်မှုတွေခံခဲ့ရပြီးမြန်မာနိုင်ငံသားလိုယူဆရတဲ့ဘာသာကြားတချို့ကိုဖမ်းဆီးခဲ့ကြောင်းရဲကသတင်းထုတ်ပြန်ခဲ့ပါတယ်။မလေးရှားရောက်လူမှုကွန်ရက်အဖွဲ့ကတာဝန်ရှိသူတဦးကတော့မြန်မာတွေအသက်ခံရတာတွေရှိခဲ့ပေမဲ့ဖမ်းမိတာတွေတိတ်မရှိခဲ့ကြောင်းတိုင်ကြားဖို့ကလည်းတရားမဝင်နေထိုင်သူတွေများတဲ့အတွက်အမှုမှန်ပေါ်ပေါက်အောင်လုပ်နိုင်ဖို့အတွက်တော့ခက်ခဲခဲ့တယ်လို့ဆိုပါတယ်။
ပြောမယ်ဆိုတော့အဲ့လိုပေါ့နော်ဘာလို့လဲဆိုတော့ကျွန်တော်တို့အများစုကမြန်မာတွေကဟိုပြေဆုံးပြီးတော့ဆိုလို့ရှိလို့ရှိရင်အလုံးဟိုမရှုပ်ချင်တာတကြောင်နောက်တကြောင်ကကျတော့ကျွန်တော်တို့ဒီဟိုဟိုပြဿနာတွေပေါ့နော်သူတချို့တွေကကျတော့ဟိုအိုအိုတွေနဲ့ဟိုအိုတွေဆို over sale ဆိုတော့လေလောအရာတွေလည်းကြောက်တာတွေလည်းပါတာပေါ့အဲ့တော့သူတို့တွေအနေနဲ့မှုမဖွင့်တာတွေပါရှိရခါကျတော့ရဲတွေလည်းလိုက်ပြီးလို့မရဘူးပေါ့ဗျာပြောမယ်ဆိုလို့ရှိရင်အဲ့ဒါတွေလည်းပါတယ်ပေါ့နော်အဲ့ဆိုတော့သူတို့တွေအနေနဲ့ဆန္ဒစည်းရတာလည်းဟိုနေတာပေါ့ဗျာပြောမှဆိုလို့ရှိရင်သူတို့အနေနဲ့เนาะအားမျိုးသူတို့ဘက်ကလည်းဟိုတာဝန်ကြီးအောင်လဲလည်းမျိုးပြောတာလေးရှိတရှိတာပေါ့เนาะသူတို့ဘက်ကဘာလို့လဲဆိုတော့အများကြီးလည်းရင်တော့လည်းရှိခဲ့ဘူးတာပဲလေအဲ့ဒါလေသူတို့မလိုက်သေးနိုင်ဘူးလေအဆုံးမတက်နိုင်ခဲ့ဘူးပေါ့เนาะပြောမှဆိုလို့ရှိရင်ဒီအရေကိုသူကရောနှောပြီးတော့ပုံချလိုက်တာကြီးလည်းရှိရပေါ့အားမျို
းမလေးရှားနိုင်ငံမြန်မာတန်ယုံကတာဝန်ရှိတဲ့တန်ယာရှိတဦးကတော့မလေးရှားအနာပိုင်းနေနဲ့ဆွေးနွေးတိုင်းမှာဘာသာရေးပဋိပက္ခတွေကြောင့်ဒီလိုဖြစ်ရတည်ဖြစ်တယ်ဆိုတာမဟုတ်ဘူးဆိုတာကိုပဲမလေးရှားဘက်ကပြောဆိုတာကြားခဲ့ရကြောင်းတပ်ဖြတ်ခံရမှုတွေမှာတခြားလူမှုရေးစီးပွားရေးပြဿနာတွေလည်းရှိနေတယ်လို့ယူဆကြောင်းနဲ့လက်ရှိဖမ်းဆီးခံထားရသူတွေဟာမြန်မာနိုင်ငံသားတွေဟုတ်မဟုတ်ဆိုတာလည်းအတိမပြုတ်နိုင်သေးဘူးဆိုပြီးမလေးရှားနိုင်ငံမြန်မာတန်ယုံကအမိမဖော်လို့တဲ့တန်ယာရှိက VOA ကဆက်သွယ်မေးမြန်းစင်မှပြောဆိုခဲ့တာပါဒီအပိုင်းအတွင်းမှာပဲဘာတာဝေါမှာဥကောင်းတဲ့နရွက်တွေဖျက်ခံထားရတဲ့အသက်20နဲ့30ကျားလောက်မှရှိတဲ့နိုင်ငံသားသားလူငယ်တဦးကိုပလတ်စတစ်အိတ်နဲ့ဆွတ်ပစ်ထားတာကိုတွေ့ခဲ့ရတာပါဒီဖြစ်ရဲ့အပြီးမှာရဲအနာပိုင်းနေဘက်က CCTV ကင်မရာတွေကနေတဆင့်တပ်ဖြတ်မှုတွေမှာတန်တရားရှိသူတွေကိုခြေရာခံဖမ်းမိတာတွေရှိတယ်ဆိုပြီးမလေးရှားရောက်မြန်မာတွေကဆိုပါတယ်မလေးရှားနိုင်ငံမှာအခုလိုတပ်ဖြတ်ခံရမှုတွေကြောင့်မြန်မာတွေကြားမှာတော့စိုးရိမ်မှုတွေရှိနေပြီးလူမျိုးရေးနဲ့ဘာသာရေးပဋိပက္ခတွေကြောင့်လားစီးပွားရေးလူမှုရေးပဋိပက္ခတွေကြောင့်လားဆိုတာကိုမကွဲပြားဘူးဆိုပြီးအေယာဝတီစေတနာဝန်ထမ်းအဖွဲ့မလေးရှားလူမှုကွန်ရက်ကတာဝန်ရှိသူကပြောပြပါတယ်
ဟိုဘလူးကနေသူတို့ပဲချိန်မှာလာပြီးတော့တက်မလဲပေါ့အဲ့လိုမျိုးလေးရှိတာပေါ့ချို့တွေလည်းဒါဟိုတော့ဆိုလို့ရှိလို့ချင်းလဲဘာသာရေးပြိပက္ခလေးတွေရှိခဲ့ဘူးတော့ဒါမှမဟုတ်လည်းဟိုတစ်ချိန်တော့ဟိုပြီးသွားပြီပေါ့နော်အ အခုနောက်ပိုင်းဖြစ်တဲ့ဟာတွေကတချို့ဟာတွေကြတော့လေအဲ့လိုရောနှောပြီးတော့ချတာရှိရဲ့ကြ။အာလာကြီးလိုလိုမာလိုလိုဟိုစီးပွားရေးတဲ့ပတ်သက်တဲ့ဥမာရန်ကုန်ညာသာရှိတဲ့လူတွေကလောလောလေးရှိလို့ရှိရင်လည်းအဲ့အဲ့လိုဘာသာရေးပဲဆက်သွားပြန်အောင်အားမျိုးကြီးလည်းရှိရဲ့က
ြ။မလေးရှားနိုင်ငံမှာမြန်မာရွှေပြောင်းလူသမားတရားဝင်ကောတရားမဝင်မှာတိတ်နေချီလှုပ်လှုပ်ကြနေပြီးအကျန်းဖက်တက်ဖြတ်ခံရမှုတွေကတော့2014ခုနှစ်တွင်းမှာခက်စိတ်စိတ်ဖြစ်လာတာပါ။လူ20ကျော်မှာအများစုကအကျန်းဖက်တက်ဖြတ်ခံခဲ့ရတာဖြစ်ပါတယ်ရှင်။
FUA လို့ခေါ်တဲ့ Federal ပြည်ထောင်စုတပ်မတော်ဖွဲ့စည်းရေးကိုတိုင်းရင်းသားအင်အားစုတွေကတင်ပြတောင်းဆိုနေကြပါတယ်။ဒါကိုအစိုးရရဲ့ညဉ့်ညံရေးအကျိုးဆောင်တွေကလက်ခံဆွေးနွေးမယ်လို့ဆိုပါတယ်။တပ်မတော်ကာကွယ်ရေးဦးစီးချုပ်ကတော့လုံးဝလက်မခံနိုင်ဘူးလို့ညှင်းဆန်ထားပါတယ်။ Federal ပြည်ထောင်စုတပ်မတော်တည်ထောင်ရေးကိစ္စနဲ့ပတ်သက်ပြီးတော့ပြည်ထောင်စုညဉ့်ညံရေးအပြစ်ခတ်ရစရေးကိစ္စဟာအခက်အခဲတွေကြုံနေရပါတယ်။ဒီကိစ္စကိုဘယ်လိုဖြေရှင်းရမလဲဆိုတာအခုလာမဲ့စနေညတရက်လေးလှိုင်းအစည်းအဝေးမှာဆွေးနွေးကြအောင်ပါသောရရှင်ခင်ဗျာ။ပါဝင်ဆွေးနွေးလို့ရသောရရှင်တွေကျွန်တော်စီကိုကြိုတင်ဆက်သွယ်နိုင်ကြပါရစေ။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323925994 fax number 2323925992ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။တရက်ပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလို့ရအကြောင်းကိုလိုတိုဆင်းရေးသားပြောကြပြီး MP3 သံဖိုင်နဲ့ပေးပို့နိုင်ကြပါရစေခင်ဗျာ။ပါဝင်ဆွေးနွေးရဖို့ဖြစ်ကြပါလေ
VOA ရဲ့တာကြနေညနေခင်းအစီအစဉ်တွေနားဆင်နေကြရတာဖြစ်ပါတယ်ရှင်အခုကျမတို့အတန်လွှင့်နေတဲ့ Radio အစီအစဉ် PP ချင်းမှာပဲ Asia Set 7ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတဲ့ VOA နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်ရှင်အခုညနေခင်းအစီအစဉ်ဆုံးမတက်ခင်မှာမြန်မာနဲ့နိုင်ငံတကာသတင်းကြေညာကိုကိုသားညိုဦးကတက်လက်ကြေညာပေးပါဦးမယ်ရှင်
နယူးယောက်မြို့မှာလူမဲအမျိုးသားတဦးဖမ်းဆီးခံရစဉ်တည်ဆုံးခဲ့တဲ့ဖြစ်ရပ်ပေါ်လူဖြူနယူးယောက်ရဲအရာရှိကိုတရားမစွဲဘူးတရားဂျူရီအဖွဲ့ကဆုံးဖြတ်လိုက်တာကြောင့်အမေရိကန်ပြည်ထောင်စုတဝန်မြို့ကြီးတွေမှာဒုတိယညအဖြစ်နဲ့ဆန္ဒပြမှုတွေဆက်ဖြစ်ခဲ့ပါတယ်။လက်နက်မဲ့လူမဲအမျိုးသားကိုရဲကနောက်ပြန်လေပင်ချုပ်ဖမ်းဆီးစဉ်သူအသက်ရှူကျပြီးတော့အဲ့ဒီလူမဲအမျိုးသားအဲ့ဒီမှာတည်ဆုံးသွားတာပါ။နယူးယောက်မြို့မှာဒုတိယညအဖြစ်နဲ့အမေရိကန်စံချိန်ဒီကြာလရီနေ့ညပိုင်းဆန္ဒပြရမှာတော့ဆန္ဒပြသူချို့ကိုရဲကဖမ်းဆီးထိန်သိမ်းခဲ့ပါတယ်။အမေရိကန်နိုင်ငံတွင်းကအထောက်အထားရှိတဲ့ရွှေပြောင်းနေထိုင်သူလေးတန်းကျော်ကိုနေထိုင်ခွင့်ပေးမဲ့သမ္မတဥဘာမားရဲ့အုပ်ချုပ်ရေးအာဏာကိုပြတ်ပြားစေမဲ့အဆိုအမေရိကန်အောက်လွှတ်တော်မှတ်တွေကတီးပြလိုက်ပါတယ်။လွှတ်တော်ပြောရေးဆိုခွင့်ရှိသူဖြစ်တဲ့ Republican အမတ် John Boehner ကတော့ Mr. Obama ရဲ့အုပ်ချုပ်ခွင့်အာဏာကိုပယ်ချဖို့ယူဆတာဟာနောက်ထပ်လည်းနောက်လာတယ်မှာ Republican အများစုပါတဲ့ကျန်းကျင်ပွဲမှာလေးနက်ထားစရာကိစ္စဖြစ်လာလိမ့်မယ်လို့ဆိုပါတယ်။ယာယီကနေပြီးတော့အားယူသွားတဲ့ American ကာကွယ်ဝန်ကြီး Chuck Hagel နေရာအစားထိုးရွေးချယ်ထားသူကိုသမ္မတဥဘာမားအနေနဲ့အခုဒီတောက်ကြနေမှာတရားဝင်ကြေညာပြောဆိုမှာဖြစ်ပါတယ်။တောက်ကြနေကြညာမယ်ဆိုတာကိုသမရအိမ်ပြည်တော်ရဲ့ပြောခွင့်ရသူကတီးပြုပေမဲ့လို့သမရကဘသူကိုရွေးချယ်ထားတယ်လဲဆိုတာကိုတော့မပြောပါဘူးတစ်ပြေးနေသူကတော့ဒုတိယကာကွယ်ဝန်ကြီးဟောင်းလည်းဖြစ်အစ်မရဲ့လက်နက်ပစ္စည်းဆိုင်ရာချွင်ညင်သူလည်းဖြစ်တဲ့ Ashton Carter ဖြစ်လာလိမ့်မယ်လို့တွက်ဆထားကြပါတယ်ခင်ဗျာနော်ဝေးပြည်ဟာရနဲ့မီဘီယာဆုံကြတို့မြန်မာနိုင်ငံမန္တလေးရောက်ခိုက်မန္တလေးမှာရှိတဲ့စင်ရသားရက်ွက်ကိုအတင်းဖယ်ရှားပစ်ခဲ့တာနဲ့ပတ်သက်ပြီးတော့နော်ဝေးနိုင်ငံကြီးဌာနကမြန်မာအာဏာပိုင်စီကိုကန့်ကွက်စာပေးပို့ထားတယ်လို့နော်ဝေးနိုင်ငံရဲ့ဒီ NRK သတင်းမှာဖော်ပြပါတယ်နော်ဝေးပြည်နဲ့မီဘီယာဟာရေချောင်းကနေပြီးတော့မန္တလေးကိုဒီကနေ့တောက်ကြနေဆက်ရောက်มาဖြစ်လို့အဲ့ဒီကန္နာတလျှောက်နေထိုင်တဲ့စင်ရဲသားမိသားစုတွေကိုအတင်းကျပ်ဖယ်ရှားပစ်ခဲ့တယ်လို့ဖော်ပြပါတယ်။ဒါဟာမြန်မာနိုင်ငံရဲ့စင်ရဲမွေးတည်မှုကိုဖုံးကွယ်ဖို့ကြိုးစားတဲ့လုပ်ရဖြစ်တယ်လို့သတင်းမှရေးပါတယ်။မြန်မာနိုင်ငံဟာစင်ရဲတဲ့နိုင်ငံဖြစ်တာမို့လို့ဒီအတွက်နော်ဝေးနိုင်ငံကအကူအညီတွေပေးနေတယ်။ဒီလိုမျိုးဆောင်ရွက်တာဟာနားလည်မှုလွဲတဲ့လှုပ်ဆောင်ချက်ဖြစ်တယ်လို့နော်ဝေးနိုင်ငံရဲ့လွှတ်တော်အဖွဲ့ဝင်တူကနော်ဝေးအတန်းထွဌာနပြောဆိုတာကိုလည်းကူကားထားပါတယ်ခင်ဗျာ။
နိုင်ငံတကာသတင်းကြေညာကိုကိုသားညုံဦးကြီးညာပေးသွားတာပါဒီညနေအစီအစဉ်ထုတ်လို့ရမှုကမဆုမွန်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Audrius Bridges ဖြစ်ပါတယ်ကျွန်မကတော့ခွာညိုပါရှင် VOA ကနေမြန်မာဘာသာအစီအစဉ်တွေကိုတစ်နှစ်6ကြိမ်ထုတ်လွှင့်ပေးနေပါတယ်အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ်ရဲ့ internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းနားဆင်နိုင်ကြပါတယ်အခုလက်ရှိထုတ်လွှင့်ပေးနေတဲ့ညနေခင်းအစီအစဉ်အဆုံးသတ်ပါတော့မယ်ရှင်ည9နာရီကျရင်တခါပြန်ပြီးတော့ဆုံကြရအောင်ပါသောတာရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.